ိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကနေယူကရိန်းသမ္မတဇလန်စကီကိုဖုံးဆက်ပြီးယူကရိန်းအကြမ်းတဲငြိမ်းချမ်းစွာဖြည့်ဆည်းရေးအတွက်ကူညီဆောင်ရွက်ပေးဖို့ကမ်းလှမ်းခဲ့ပါတယ်။ယူကရိန်းသမ္မတကသူ့နိုင်ငံရဲ့လက်ရှိဖြစ်စဉ်ကိုရှင်းပြပြီးနောက်ငြိမ်းချမ်းရေးကိုရှေ့ရှုတဲ့ဘယ်လိုလှုံ့ဆော်ပေးရမယ့်နည်းလမ်းကိုမဆိုကူညီဖို့အတွက်စံသားရှိတယ်လို့လည်းမိုဒီကပြောဆိုလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမဲခွဲဆုံးဖြတ်ရာမှာတရုတ်အာရဗ်စော်ဘွားများပြည်ထောင်စု UAE တို့နဲ့အတူအိန္ဒိယနိုင်ငံကလည်းကြားနေမဲ့ပေးခဲ့ပါတယ်။အဲ့ဒီအတွက်အိန္ဒိယနဲ့အစင်လာအရကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရှိတဲ့ရုရှားနိုင်ငံကချီးကျူးလိုက်ပြီးအနောက်နိုင်ငံတွေကတော့ဝေဖန်လိုက်ပါတယ်။ပြိုင်ဘက်ပါကစ္စတန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွေးကောင်စီအစည်းအဝေးမှာမဲခွဲတိုင်းရုရှားနိုင်ငံစီကဗီတိုအာဏာကိုအိန္ဒိယကအားထားရတာဖြစ်ပါတယ်ခင်ဗျာ။